မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတည်ငြိမ်ရေးတက်လာနေတဲ့အခုလိုကာလမှာပဲနိုင်ငံရေးပါတီတွေအနေနဲ့လူအယောက်50တက်မပိုပဲကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးတတိပေးလမ်းညွှန်ချက်တွေအတိုင်းစတင်မှာရှိတဲ့အင်္ဂါနေ့မနေ့6နိုင်ရီကာစလို့မဲဆွယ်စည်းရုံးခွင့်ပြုလိုက်ကြောင်းပြည်သူ့ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်ကိုဗစ်ကာလဖြစ်တဲ့အတွက်စည်းကမ်းချက်နဲ့အညီအခုလိုလူ50တက်မပိုရလို့ကန့်သတ်ရတာဖြစ်ကြောင်းပြည်သူ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်တွေးက BOE နဲ့တည်ထောင်နေမြန်ကမ်းမှာပြောကြားပါတယ်
ကျွန်တော်ကလူ50လောက်ကိုရမယ်ဒီတိုင်း50လောက်ကဆောက်ပြီးกว่าမယ်ကျွန်တော်ရှေ့နောက်ဒီညာဆောက်ပြီးกว่าလုပ်မယ်50လီဝင်လူတက်ကောင်းတဲ့နေရာမှာလုပ်မယ်ဒါတွေပေါ့အကုန်လုံးကျွမ်းမကြီးပတ်စပ်ကြီးကနေပြောပေါ့နော်ဒီကော်ဗစ်ကွန်ရှင်အဒီနဲ့တိုင်နေပြီးကျွန်တော်လုပ်ပါလားလို့
ဒီအပိုင်းလေးမြန်မာနိုင်ငံမှာကိုဗစ်အကြီးပြုလူနာပြေပိုတိုးလာနေတာကြောင့်မြန်မာပြည်သူလူထုစိုးရိမ်မှုမြင့်တက်နေတယ်လို့ကျွမ်းမကြီးဝန်ကြီးဌာနအနေနဲ့လည်းစိုးရိမ်ကြောင်းဝန်ကြီးဒေါက်တာမြင့်ထွေးကပြောပါလေကျမညအကြ दाई ဝင်းကနာရဲ့ထုတ်ပြန်ချက်အရစတင်မာလာ6ရက်မနေ့7နိုင်ခွဲမှာကိုဗစ်အတီးပြူလူနာသစ်66ဦးကိုကျင်းပခဲ့ပြီးည7နိုင်တွင်မှာတော့အတီးပြူလူနာသစ်100ထပ်ကျင်းလာတဲ့အတွက်မြန်မာနိုင်ငံကကိုဗစ်ကူးစက်မှုဟာတနည်းနည်းနဲ့တရက်တည်းမှာပင်166ဦးစံချိန်ကင်ရှိခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ထားသူပေါင်း1419ဦးရှိပြီးသေဆုံးသူ8ဦးရှိနေပါတယ်ခင်ဗျာ